မေလ29ရက်နေ့မနေ့ကမနေ့ပိုင်းမှာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဝိန်းမြို့ကိုကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ရောက်ရှိလာပြီးအဲ့ဒီနေ့လယ်ပိုင်းမှာပဲဇေတဝင်ဖုံးတော်ကြီးကျောင်းတိုက်မှာမြန်မာလူထုနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဟောပြောပွဲမစခင်မှာဖော့ဝိန်းမြို့ကမြန်မာကျောင်းသားလူငယ်90ခန့်ကိုကိုကိုကြီးနဲ့မင်းကိုနိုင်တို့ကဓမ္မယုံအတွင်းတီးကြားတွေ့ဆုံပြီးအပြန်အလှန်ပြောဆိုဆွေးနွေးခဲ့ကြပါတယ်။အထက်တန်းကျောင်းနဲ့တက္ကသိုလ်ကကျောင်းသားတွေပါဝင်ပါတယ်ခင်ဗျာ။
သမီးဒီမှာတနင်္ဂနွေနေ့ရပဲ biology chemistry major နဲ့ bachelor ပြီးသွားပါတယ်
။ college တက်နေပါတော့။ second year တက်နေပါ accounting တက်နေပါခင
်ဗျ။မင်္ဂလာပါ။သမီးနာမည်ဝန်လရီချင်းမလို့ခေါ်ရတယ်။ဒီနေ့ကတော့သူရဲ့ senior ပေါ့ college မှာ political science major ပေါ့နော်။နိုင်ငံရေးသိပ်ပန်းပေါ့
။ကျွန်မနာမည်တသက်ပါ။ကျွန်မခုလောလောဆယ် Peru တက်သူမှာ electrical engineering technology တက်နေပါတယ် bachelor try နေပါတယ်
။ကျွန်တော်နာမည်ကလကုန်းအေးပေါ့။ Ivy Tech College မှာကျောင်းတက်နေပါတယ
်။ကိုမင်းကိုနိုင်ကမြန်မာပြည်ကလူငယ်တွေရဲ့အနာဂတ်မဲ့ဘဝတွေကိုပြောတဲ့အခါအမေရိကမှာမွေးသူတွေသို့မဟုတ်ငယ်ငယ်ကတည်းကရောက်နေသူတွေဖြစ်ကြတဲ့အဲ့ဒီမြန်မာကလေးငယ်တွေဟာတအားတော်ဖြစ်နေကြပါတယ
်။လို့စီမှာပတ်စံချမ်းလာတဲ့လူတွေကတော့ international school တွေပါတယ်ရှိပါတယ်တက်နိုင်ကြပါတယ်။ဒါပေမဲ့တာမန်ဆင်းရဲတဲ့လူတွေကမတက်နိုင်ဘူး။မင်းတို့အရွယ်တွေအသက်10နှစ်ဝန်းကျင်တွေကလက်ဖက်ရည်ဆိုင်ဆိုတာရှိတယ်မင်းတို့ဒီမှာမရှိတတ်ဘူးကွာ။နော်ဘီယာဆိုင်တို့ဘာလို့ဘီယာပပ်တွေဘာတွေမှာသူတို့ဇပွဲထိုးနေရတယ်အဲ့တော့သူတို့သွားပြီးတော့ကိုယ်ကစိတ်မကောင်းတဲ့ခါကျတော့ဆိုင်ရှင်ကိုပြောတယ်ခင်ဗျားဒါဆိုလို့ရှိရင် child act နဲ့ညှိနေတယ်ခင်ဗျားမကျေနပ်ရင်ခေါ်သွားပါတဲ့သူ့စာသားတင်ပေးလိုက်တယ်ခေါ်ကြည့်တယ်မရဘူးကလေးကငိုတယ်မလိုက်ဘူးဘာဖြစ်လို့လဲသူ့မိသားစုကိုဒီကရတဲ့ပတ်စံနဲ့ပို့နေရတယ်တော်မှရှိတဲ့မိသားစုသူ့အဖေမင်းတွေစားဖို့နောက်ထပ်သူ့ထက်ငယ်တဲ့ကလေးတွေကြောင်းနေဖို
့အဲ့ဒီနောက်ဟောပြောပွဲစတင်တဲ့အခါရွှေဝါရောင်အရေးတော်ပုံအပြီးမှာပြပကိုထွက်ခွာခဲ့တဲ့ဆရာတော်ဇာကရကလာအမီကန်ထွန်းတက်က88မျိုးဆက်ကျောင်းသားတွေကိုဂုဏ်ပြုစကားပြခဲ့ပါတယ်
။ယောက်ျားကောင်းအာဇာနည်ခေါင်းဆောင်ကောင်းသူဆိုတာအမျိုးတိုင်းအမျိုးတိုင်းမှာမပေါ်ပေါဘူးတဲ့ကာလတိုင်းကာလတိုင်းမှာမပေါ်ပေါဘူးတဲ့အချိန်တိုင်းအချိန်တိုင်းမှာမပေါ်ပေါဘူးတဲ့အချိန်ကာလအလျောက်အဲ့ဒီပုဂ္ဂိုလ်ဟာပေါ်ပေါက်လာခဲ့ပြီဆိုရင်တန်ကုလန်ဒုက္ခမေတ္တိတဲ့အဲ့ဒီပုဂ္ဂိုလ်ပေါ်ပေါက်လာရာဆွေမျိုးတွေဟာချမ်းသာလာပြီဆွေမျိုးတွေရဲ့ချမ်းသာရချမ်းသာကြောင်းတိုးတက်ရတိုးတက်ကြောင်းကိုအဲ့ဒီခေါင်းဆောင်ကဆောင်ပေးလိမ့်မယ်တဲ့အဲ့ဒါဆောင်ပေးနိုင်တဲ့ခေါင်းဆောင်ခေါင်းကြီးဟာအခုပရိသတ်ရှိမှရောက်နေတော့ပရိသတ်ထဲမှာထိုင်နေတော့ကြီးစက်ကြီးကမွေးဖွားလိုက်တဲ့သားကောင်းများဖြစ်ပြီးထိုသားကောင်းများတည်လဲကြည့်လျှောက်လွတ်တော်ထဲမှာအခုကဲ့သို့ထိုင်ပြီးဆွေးနွေးတဲ့တိုင်းပြည်အရေးတွေခေါင်းငင်းဆိုင်နေကြတဲ့ပုဂ္ဂိုလ်များရခဲ့တဲ့ဒုံလဘပုဂ္ဂိုလ်များဖြစ်ပြီးတော့မိမိတို့ရဲ့တိုင်းပြည်ကြီးကိုရှေ့ရောက်အောင်တွန်းနိုင်ကျွေးနိုင်တဲ့ပကုံးစွမ်းအားကောင်းသောတားကောင်းများဖြစ်ကြပါစေသတည်းလို့တိုက်တွန်းညီကုန်းချုပ်ပါရယ
်ကိုမင်းကိုနိုင်ကပြည်တွင်းမှာဒီမိုကရေစီသဘောတရားတွေကိုလူထုသိအောင်သူတို့အဖွဲ့ကတမျိုးချင်းလိုက်လံစည်းရုံးပြောဆိုရှင်းလင်းနေကြောင်းနဲ့သူတို့ဟာထင်ရှားလို့လူသိများသူတွေဖြစ်ပါတယ်ဒါပေမဲ့လည်းတာမန်ပြည်သူတွေဟာတကယ့်အင်အားအမှန်တွေဖြစ်ကြောင်းစသဖြင့်ပြောပါရယ်ခင်ဗျာကိုကိုကြီးကတော့ဒီကနေ့မြန်မာနိုင်ငံရေးဟာတတိကြီးစွာထားပြီးဖြတ်တန်းနေရတဲ့ကာလဖြစ်တယ်လို့ထည့်သွင်းပြောဆိုသွားပါတယ်
။ပြီးတော့မှအဲ့ဒီပန်းတယ်ကိုရောက်ဖို့အတွက်ကာလတစ်ခုစီစစ်ပိုင်းပြီးတော့ဘယ်ကာလမှာဘယ်လောက်တော့ရောက်အောင်လုပ်ရုပ်ကြီးချက်ကိုရွှေ့ပြလိုက်တာကိုဖျက်ပြလိုက်တာပေါ့။အခုကျွန်တော်တို့ဒီထဲမှာရှိနေတဲ့အခြေအနေကိုပြန်ပြောရင်ဒီမှာလက်ဗရောင်းကိစ္စသက်ဆိုင်ရာဒေသအလိုက်ကောင်းဆောင်တွေပေါ်လာတယ်။ issue တွေပေါ်မှာမူတည်ပြီးထုတ်ရှားတဲ့ကောင်းဆောင်တွေပေါ်လာ။တစ်ဖက်ကနိုင်ငံတစ်ခုလုံးရဲ့အပြောင်းအလဲကိုထုံကုန်ပြီးတော့ဒီကဆုံးဖြတ်ရတယ်နိုင်ငံရေးခေါင်းဆောင်တွေပေါ်လာအဲ့ဒီအခါမှာကျွန်တော်တို့ဘာဖြစ်လာလဲဆိုတော့တချင်တော့လူလူလုပ်ခဲ့တဲ့လူရင်းချင်းကြားထဲမှာပဲကိုယ့်ရဲ့ဒီ public figure တွေကိုပဲပြန်ဆွဲချလို့သူဖြစ်တဲ့ issue တွေတော့ကြောက်ပေါ်လာတယ်ဆိုတော့အဲ့ဒါကဘာလဲဆိုတော့ဒီလိုဒီကာလာကြီးကိုဖြတ်တဲ့အချိန်မှာတစ်ဖက်ကလည်းကျွန်တော်တို့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့ကပုံပုံလေးနဲ့တော့ transparent ဖြစ်ဖို့လိုတယ်ပြောဖို့လိုတယ်ဘယ်လိုစုမြင်လဲဘယ်လိုသုံးသပ်လဲဘာကြောင့်ဘယ်လိုလုပ်လဲဆိုတာပြောဖို့လိုတစ်ဖက်ကလည်းဒီ issue လိုက်ကောင်းဆောင်နေရတယ်ပြောပြီးတော့စဉ်းစားကြဖို့လိုတယ်အဲ့တော့ကျွန်တော်ကပိုးပို့ပြီးတော့အမှုပညာဆန်တဲ့ကာလာတစ်ခုဖြတ်ကြရတယ်လို့ကျွန်တော်အဲ့လိုမြင်တယ်
ဒီအခါမှာအမေရိကန်ပြည်ထောင်စုကိုပြန်လည်နေရာချထားရေးအစီအစဉ်နဲ့ရောက်ရှိနေထိုင်တဲ့ဂျွန်ကျော်ကြီးဆိုသူကသူ့အလို့လုပ်ပြီးစုဆောင်းထားတဲ့အမေရိကန်ဒေါ်လာ1000ကိုနိုင်ငံရေးအကျဉ်းသားတွေကူညီဖို့အတွက်ဆိုပြီးကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ကိုလှူဒါန်းပါတယ်ခင်ဗျာချက်လက်မှတ်ကိုပေးတာပါငွေသားအဖြစ်တော့ဘဏ်ကနေဒီကနေ့မှသွားပြီးထုတ်ရမယ်လို့ဆိုပါတယ်အဲ့ဒီနောက်မင်းကိုနိုင်နဲ့ကိုကိုကြီးတို့ပြည်သက်နဲ့အမေအဖြစ်လုပ်ပါတယ်ခင်ဗျာ ဖော်ပွင့်မျိုးမှာမနေ့ကတနေ့လုံးမိုးရွာနေပါတယ်အဲ့ဒီလိုမိုးရွာနေတဲ့ခြားကပဲ North Carolina, Texas, Missouri, Colorado, Michigan, Utah, New York နဲ့ Indiana ပြည်နယ်တွေကသာမကကနေဒါနိုင်ငံကတကူးတကလာရောက်သူတွေအပါအဝင်မြန်မာလူမျိုး400ကျော်ကမြင်တွေ့ရပါတယ်မိုးကလည်းရွာလူကလည်းမြားနဲ့အသည့်မိတ်ဆွေအားလုံးကိုကျွန်တော်မမှတ်မိပါဘူးခင်ဗျာအမှတ်မိသူတချို့ကိုပြောရမယ်ဆိုရင်88အရေးတော်ပုံမှာပါဝင်ဖြတ်တန်းခဲ့ကြတဲ့ကိုမိုးသီစွန်ကိုအောင်မိုးဝင်းကိုအောင်တင်းကိုရောင်နီကိုတန်းဝင်းကိုကိုဦးကိုတက်ထွန်းကိုမျိုးမြင့်ဦးညွန့်လှဒေါ်မော်လီဒေါ်ခင်စားနွယ်ဒေါ်မေတန်းရှိန်စသူတွေဖြစ်ပါတယ်။ယဟန်တန်ကရှစ်ပါလဲကြွရောက်ချီးမြှင့်ခဲ့ပါတယ်။အဲ့ဒီဇေတဝန်ကျောင်းထိုင်ဘုန်းကြီးဥကုတလဟာ ABSDF အဖွဲ့ဝင်ဟောင်းဖြစ်ပြီးသူကိုဥပစင်အောင်ကျော်လှိုင်းလို့ပဲအခေါ်များပါတယ်။အရှင်ခေမစာရရောက်နေတဲ့ကြပါမိမယ်အခမ်းအနားမှာတော့မတွေ့ပါဘူးခင်ဗျာ။အဲလူအမြောက်မြောက်ကိုကျွန်တော်လူတွေမှတ်မိပြီမဲ့နာမည်တွေမမှတ်မိတာခွင့်လွှတ်စေချင်ပါတယ်။အခမ်းအနားပြီးမှာတော့ကိုမင်းကိုနိုင်ကနိုင်ငံသားရောက်မြန်မာလူငယ်မျိုးဆက်သစ်တွေဟာအနာဂတ်အတွက်အင်အားတွေပဲလို့ကျွန်တော်ကိုပြောပါတယ
်ပြည်ပရောက်နေတဲ့ကျွန်တော်တို့မြန်မာတွေအထူးသဖြင့်ပေါ့ဒီ4 way မျိုးမှာတော့တော်တော်အင်အားကောင်းတာလည်းတွေ့ရတယ်အဲသူတို့ရဲ့ဒီမိုကရေစီလိုလားမှုစိတ်ဓာတ်တွေကလည်းအခုချိန်ဒီအားကောင်းနေသေးပဲအဲဒါတွေကြည့်ရင်ကျွန်တော်တကွာလုံးလှည့်ပြီးတော့ကျွန်တော်တို့သွားလာနေရတဲ့အတွက်စိတ်အားတက်ပါတယ်အဲတော့သူတို့ကပြည်တွင်းမှာရှိနေတဲ့ကျွန်တော်တို့ပြည်သူတွေရဲ့ဘဝပြည်သူတွေရဲ့မျှော်လင့်ချက်ပြည်သူတွေရဲ့အဲတကယ်ပဂတိစိတ်ဆန္ဒတွေကိုတို့သိသိကျင်နေတယ်ဘာလို့တို့တသားနဲ့စိတ်ထားရဲဆိုတာကျွန်တော်တွေ့ရလို့အဲ့တော့ကျွန်တော်လည်းအပြန်အလှန်အားပေးခဲ့ပါတယ်တို့အဲမှာပြည်ရင်းမပြနိုင်လို့ဝမ်းနေနေတဲ့ကိစ္စကိုကျွန်တော်ကြာကြာနာနာကျွန်တော်အားပေးနှစ်သိမ့်နိုင်ခဲ့တယ်ဘာလို့ဆိုတော့ဘယ်မှာအနေနဲ့အရေးမကြီးပါဘူးကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်တော်စုအတွက်အလုံးတစုံတရာလုပ်နိုင်မယ်တန်ဖိုးတစ်ခုခုရှိနေမှာဆိုရင်အဲ့ဒါတာဝန်ကြီးတယ်လို့ကျွန်တော်အသိပေးခဲ့ပါတယ်ကျွန်တော်တို့ရဲ့နောက်မျိုးဆက်တွေကားသာလျင်အခုပညာတွေကောင်းကောင်းသင်နေတာတွေ့ရကျွန်တော်အဲ့ဒီကလေးတွေနဲ့ကျွန်တော်အများကြီးစကားပြောကြည့်လိုက်တယ်လေအဲ့တော့ကျွန်တော်တို့အားကိုးတယ်သူတို့ကိုလည်းကျွန်တော်မျှော်လင့်တယ်ယုံလဲယုံတယ်သူတို့ရဲ့လှုပ်အားတွေသူတို့ရဲ့ဉာဏ်ပညာစွမ်းအားတွေပြည်တွင်းမှာတစ်ချိန်ကြလို့ရှိရင်တစ်ချိန်ဆိုတာမကြတဲ့အချိန်ပါပါအဲ့ဒီအင်အားတွေလာပြီးတော့အသုံးချတယ်ကျွန်တော်တို့ရဲ့မြန်ဖြစ်ပေါ်တိုးတက်မှုပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်မျှော်လင့်ပ
ါကိုမင်းကိုနိုင်တို့နှစ်ဦးဟာဒီကနေ့28ရက်နေ့မှာမွန်တိုင်းသားတွေအပါအဝင်မြန်မာမိသားစုတချို့ကိုထပ်မံတွေ့ဆုံပြီး29ရက်နေ့မှာကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကိုခရီးဆက်ပါလိမ့်မယ်ခင်ဗျာ